စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ဘက်မှာမြောင် PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲဒီနောက်မှာတော့ရဲကင်းစခန်းတစ်ခုကိုမိရှို့ဖျက်ဆီးလိုက်ပါတယ်။ဒီတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကတေဆုံးတာတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးတော့ဒေသခံတွေကလည်းတိမ်းရှောင်နေရပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်။
စတေမလရှိရဲ့ဗိုလ်ထူးလေးညနေကစစ်တပ်နဲ့မြောင်ဒေသခံ PDF ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်။ကျောက်ရစ်ကြီးရွာရဲစခန်းကိုဝင်တိုက်သူတွေနဲ့စစ်တပ်အပြန်အလှန်ပစ်ခတ်ခဲ့ကြသလိုမြစ်စုံကြီးရွာဘက်မှာလည်းတိုက်ပွဲဖြစ်ခဲ့တာပါ။ဒါ့အပြင်နဘက်ကြီးရွာရဲကင်းစခန်းကိုဒေသခံ PDF ကာကွယ်ရေးတွေကဝင်တိုက်ခိုက်လို့စစ်တပ်နဲ့အပြန်အလှန်ပစ်ခတ်ခဲ့ပါတယ်။အခုလိုမြောင်မြို့နယ်ထဲမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြောင် PDF အဖွဲ့တာဝန်ရှိသူတူက
အမြော်ကအဲ့ဒီနဘက်ရဲစခန်းတော့မိစုတယ်ရရေကင်းစခန်းပေါ့နောက်ကကျောင်းကြီးရဲစခန်းကျောင်းကြီးရဲစခန်းတော့အစတော့အဲရဲတွေပဲရှိရဆိုကြတော့အဲ့လိုပြစ်ခတ်မှုတွေအစပြီးဖြစ်တာနောက်အချိန်မှာစခန်းမှုကစီရီယံဝင်လာလေအဲ့နေမှာနော်အဲပြည်သူနဲ့တသားလေးရှိပြည်သူပဲပေါင်းပါလေဆိုပြီးတော့ဒါမျိုးလုပ်လိုက်တာရဲအဲ့ဒီစခန်းမှုကစီရီယံအဲ့လိုပြည်သူနဲ့ပေါင်းလိုက်တဲ့အချိန်မှာအဲစစ်သားတွေကဒီဘက်ကနေပြီးတော့ဝင်လာပြီးတော့စစ်သားအယောက်40လောက်ကပေါ့နော်အဲ့အရာတွေကနေပြီးတော့တော့ချောက်ပြစ်တော့ကြတော့ပြည်သူတွေလည်းရှောင်လိုက်တာပေါ့နော်အဲမင်းညင်းတွေကမြေဆုံတိုက်ပွဲကသူတို့ကအဲမြေဆုံစီကိုဥတီလာပြီးတော့အစတဲ့ပြစ်ခတ်မှုတွေလုပ်ကြတာပေါ့ဒီဘက်ကလည်းကျွန်တော်တို့ပြည်သူကာကွယ်ရေးတွေရောပြည်သူတွေရောနေသူနေသားတွေရောအကုန်လုံးဝိုင်းပြီးတော့အဲပြန်ပြီးတော့ခုခံတိုက်ခတ်ကြတာပေါ့အဲ့မှာလည်းသူတို့၃ယောက်ကတော့မျက်မြင်သိသွားတယ်ပေါ့နော်စစ်ကောင်စီဘက်ကဟုတ်ပြည်သူကတော့ဒီကျွန်တော်တို့ဘက်ကတော့ဘာတို့ခုမှအထူးကတည်းကအကြီးကြီးမားမားရတာမရှိဘူးပြဟုတ်
နဘက်ကြီးရဲစခန်းကရဲတပ်သားတွေဟာကြောက်ရရဲစခန်းမှာအစကတည်းကသွားပြီးတော့ပူးပေါင်းနေကြတာဖြစ်ပါတယ်။ဒါကြောင့်ကာကွယ်ရေးအဖွဲ့တွေသွားပြီးတော့မီးရှို့တဲ့အချိန်ခုခံသူမရှိဖြစ်ခဲ့တာပါ။အေယာဝတီမြေဘေးကမြစ်ဆုံကြီးရတိုက်ပွဲမှာတော့စစ်တပ်ဘက်ကစစ်သင်းဘောကနေလက်နက်ကြီးတွေနဲ့လှမ်းပစ်တယ်လို့ PDF တွေကဆိုပါတယ်။ဘူဒူးနေကတိုက်ပွဲဖြစ်ပြီးတဲ့နောက်ဂျာတာဘရီနေမနဲ့အထီလဲစစ်တပ်ဘက်ကအနာကရွာတွေမှာပစ်ခတ်ခဲ့ပါတယ်။ဒါကြောင့်ကြောက်ရကြီးရနဲ့မြစ်ဆုံကြီးရတွေကရွာသားတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ကိုယ်တိုင်ထွက်ပြေးနေသူတူကပြောပါတယ
်။ကြောက်ရွံ့မှလည်းပြင်းတယ်၊မြစ်ဆုံဘက်မှလည်းပြင်းတယ်။မနေ့အစောကြီးတော့ပြင်းတယ်။9:00မိနစ်50လောက်ကလက်နက်ကြီးတာနဲ့ခဏတိုင်းကြာတာ။အခုတော့ဘာမှမကြာဘူး။ဟိုပြောရင်ဘယ်လိုပြောစီးလန့်စားလာလို့နေရတာပေါ့ဗျာ။အတန်ကြာပြန်ပြီးတဲ့ဆိုတခါပြန်ပြီးတော့လွတ်ရပြေးကြပေါ့လေ။ဖြစ်နေတယ်ရွာသားတွေတော့မပြန်ဘူးပေါ့ဗျာ။အဲမြစ်ဆုံတို့ဖြစ်နေတဲ့ဟာတွေကြောက်ရွံ့တို့ဖြစ်နေတဲ့ရွာတွေအဲဒီရွာတွေလည်းမပြန်ဘူးပေါ့။
အခုလိုတိုက်ပွဲဖြစ်ခင်စတေမာလာ6ရက်နေ့ကလည်းချောင်းစင်းကြီးရွာဘက်ကိုရေတပ်စစ်သင်းဘောကအေယာဝတီမြစ်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဘေးလူရထွက်ပြေးကြတဲ့ရွာသားတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်ခဲ့ပါသေးတယ်။အခုလိုတိုက်ပွဲတွေဖြစ်တာဟာစစ်တပ်ဘက်ကကြီးရွာတွေမှာမကြကနာဆိုသလိုဝင်ရှာပြီးဒေသခံတွေကိုဖမ်းဆီးလာတဲ့အတွက်တိုက်ပွဲတွေဖြစ်လာတာလို့ PDF တွေဘက်ကပြောပါရခင်ဗျာ။